Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ18ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line kilometer 1925 32နဲ့ line kilometer 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုသမ္မတကဂျောင်းဝင်စစ်ဖက်တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှင်းလင်းချက်ကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစင်တန်းကြာဆင်းလာနေတဲ့အကြောင်းပြင်သစ်ခြေဆိုင်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကသတိပေးပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောက်နဲ့သူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်အထက်မှာတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP က NCA သဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးနဲ့ပတ်သက်ပြီ
းဒီ NCA နဲ့ပတ်သက်တော့ကျွန်တော်တို့ကအစိုးရနဲ့သဘောထားတော်ရဲ့တချို့ညာပါရှိသဘောကတချို့ပေါ်တဲ့ဟာဒီက
ဒီကြောင့်ပြည်စုံကိုမကြာခင်မှာနားဆင်သွားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံကစံတန်းချိန်2000လောက်အာဖရိကမှာဖြစ်စည်းခံရတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံတဘာတင်ချုပ်ဘက်ကဘာတွေလုပ်ဖို့ပြင်ဆင်နေပါသလဲတခါရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာမြန်မာနှစ်စံတရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံတွေစစ်ရှောင်နေရတယ်ဆိုတဲ့သတင်းပါဝင်ပြည်ထောင်နိုင်ငံ Paris မြို့ကအထင်ကြီးဖျားကြောင်ကြီးမိလောင်သွားတာနဲ့ပတ်သက်ပြီးတော့တုံ့ပြန်စံတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မနိုးကချိန်ညာပေးမှာဖြစ်ပါတယ်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရန့်ရဲ့စီရင်ဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းမှုတွေကိုသမ္မတကကြောင်းဝင်စွပ်ဖက်ခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှင်းနေချက်ဝီလျံဘာကပြောလိုက်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်စွပ်ဖက်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရေးမှုရဲ့အသေးစိတ်စုံစမ်းမှုတွေမှာတွေ့ရှိပေမယ့်သမ္မတရဲ့စီရင်ဖွဲ့နဲ့တော့ပတ်သက်မှုမရှိခဲ့ကြောင်းစာမျက်နှာ400နီးပါးရှိတဲ့စီရင်ခန်းစာကိုတည်ဖြတ်ထားပြီးကွန်ဂရက်စ်တော်နဲ့အများပြည်သူသိနိုင်အောင်ထုတ်ပြန်မှုနိုင်ပိုင်းလို့မှာဒင်းတောက်တွေနဲ့တွေ့ဆုံရမှာရှင်းနေချက်ကပြောလိုက်တာပါဒီအရေးလုပ်ငန်းတွေမှာသမ္မတကဂျောင်းဝင်စွတ်ဖက်တဲ့လုပ်ရည်ဖြစ်ဆွဆွဲနိုင်တဲ့လုံလောက်တဲ့ထောက်ထားမျိုးအထူးစုံစမ်းရေးမှုနဲ့အဖွဲ့ကမတွေ့ရှိခဲ့ကြောင်းသူနဲ့တူလက်ထောက်ရှင်းနေချက်ရော့ဒ်ရိုဇန်စတိုင်းတို့ကောက်ချက်ချနိုင်ခဲ့တယ်လို့လည်းပြောပါတယ်အထူးစုံစမ်းရေးမှုရဲ့အစီရင်ခန်းစာမှာလျှော့ဝှက်ထားမယ့်ချက်လက်တွေနဲ့ပုံကိုယ်ရေးလွတ်လပ်ခွင့်တွေကိုထိခိုက်နိုင်တဲ့ကိစ္စမျိုးတွေကိုချန်လက်ပြီးအစီရင်ခန်းစာကိုထုတ်ပြန်မှုလည်းတရားရေးဌာနကစီစဉ်ထားတာပါတည်ပြတ်ထားတဲ့အစီရင်ခန်းစာကိုတရားဝင်မထုတ်ပြန်ခင်သမ္မတရဲ့ကိုရီးရှင်းနေကိုအရင်ကြီးဝင်ပြုခဲ့ကြောင်းလဲရှင်းနေချုပ်ကဒင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သမ္မတကတော့ထူးဆောင်ဆန်းရေးမှုရဲ့အစီရင်ခံစာကိုတိပြတ်ထားပြီးတရားရေးဌာနကတရားဝင်ထုတ်ပြန်မှုနိုင်ပိုင်းလိုမှာပဲ22လကြာစုံစမ်းစစ်ဆေးမှုပေါ်ထပ်မံထိုးနှက်တက်ခဲ့လိုက်ပါတယ်။ကျုံ့ဝဲသမ ्या တွေနဲ့နိုင်ငံရေးအရာအကြီးအကျယ်ဆုံးလိန်လယ်မှုတစ်ခုဖြစ်ကြောင်းနဲ့သမ္မတတူပေါ်ချင်းချောက်တဲ့လုပ်ရည်ဖြစ်နေလဲ Twitter အင်တာနက်လူမျိုးကွန်ရက်ကနေသမ္မတကပြောဆိုလိုက်တာပါ။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမော်စကိုမြို့တော်မှာအခုလနှောင်းပိုင်းကျရင်တွေ့ဆုံမှာဖြစ်ပါတယ်။ကောင်ဆောင်နှစ်ယောက်တွေ့ဆုံမဲ့အကြောင်းရုရှားအစိုးရကဒီကနေ့ကြေညာခဲ့တာပါ။ထိပ်သီးဆွေးနွေးပွဲအကြောင်းအသေးစိတ်မပြောပေမဲ့လားနဲ့ချီတဲကကြိုတင်ပြင်ဆင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အင်အားဖြင့်ဒုံးကျည်ထိပ်ဘူးတက်ပေထိလက်နက်တစ်ခုကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောကြားခဲ့ပြီးနောက်တနေ့မှပဲဆွေးနွေးပွဲအကြောင်းရုရှားကအတည်ပြုတာဖြစ်ပါတယ်စမ်းသပ်ခဲ့တဲ့လက်နက်နဲ့ပတ်သက်လို့အသေးစိတ်ရှင်းမပြပေမဲ့ Tactical Guided Weapon လို့သုံးနှုတ်တဲ့အတွက် American ပြည်ထောင်စုအထိပြစ်နိုင်လောက်တဲ့တာဝေးပြစ်ပေထိတော့မဟုတ်ဘူးလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနဲ့ American ကြား Nuclear ဆွေးနွေးမှုတွေမှာ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo မပါဝင်တော့ဖို့အတွက်မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့ပါတယ်သူအစားပိုသတိထားပြီးရင်းချက်သူနဲ့မှအဆက်ဆံလုပ်ဖို့မြောက်ကိုရီးယားအစိုးရကလူလာတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဌာနအကြီးအကဲတာဝန်ရှိသူကွမ်ဂျုံကန်းရဲ့ပြောကြားချက်ကိုအစိုးရပိုင်း KCNA သတင်းကထုတ်ပြန်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြံပေးပုဂ္ဂိုလ်ဖီယိုနာဟီရာရုရှားနဲ့တွေ့ဆုံဆွေးနွေးဖို့မော်စကိုမြို့တော်မှာရောက်နေကြောင်းရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားသမ္မတရဲ့လက်ထောက်တူဖြစ်သူရူရီအိုရှ်ကော့ဖ်အပါအဝင်အစိုးရတာဝန်ရှိသူဒေါ်လာများနဲ့မနေ့ကမော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးတယ်လို့လည်းဆိုပါတယ်။အမေရိကန်မြူသားလုံရင်ကောင်စီရဲ့ဥရောပနဲ့ရုရှားရေးရာအကြီးအကဲညွှန်ကြားရေးမှူးဖြစ်သူဟေရဲ့ခီးစဉ်နဲ့ပတ်သက်လို့တရားဝင်ပြောခွင့်မရှိတဲ့အတွက်အမည်ထုတ်မပြောခဲ့တဲ့တန်ယုံအရာရှိသူကလည်းခီးစဉ်ကိုတည်ပြုပါရယ် အမေရိကန်စစ်မြေရရှိတဲ့ရုရှားတာဝန်ရှိသူတွေနိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတတို့တွစ်ဆုံကောင်းတွစ်ဆုံပြနေတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးရမျိုးတော့မရှိဘူးလို့လည်းရုရှားဆိုရပြောခွင့်ရသူကပြောဆိုခဲ့ပါတယ်
အိန္ဒိယနိုင်ငံမှာအထွေထွေရွေးကောက်ပွဲဒုတိယအဆင့်အတွက်ပြည်သူတွေမဲပေးနေကြပါတယ်ဒီကနေ့ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ရှိသူတန်150ကျော်ပါတယ်အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပါအဝင်ပြည်နယ်12ခုရဲ့လွှတ်တော်ကိုယ်စားလှယ်အမတ်နေရာ90ရာခိုင်နှုန်းအကျော်အတွက်ဒီကနေ့မဲပေးနေကြတာပါအိန္ဒိယနိုင်ငံရဲ့အောက်လွှတ်တော်အမတ်နေရာစုစုပေါင်းက943ရောက်နေရာရှိပြီးတော့ဒီဝင်ရောက်ရှင်းပြိုင်နေကြတဲ့ကိုယ်စားလှယ်လောင်းကတော့ထောင်နဲ့ချီရှိပါတယ်နိုင်ငံအရှေ့ပိုင်းရက်ကန်စ်မြို့မှာတော့ရွေးကောက်ပွဲအကြမ်းဖက်မှုတွေဒီကနေ့ရှိခဲ့ပါတယ်မဲဆန္ဒရှင်တချို့ရဲ့မဲပေးပိုင်ခွင့်လက်မှတ်တွေကိုလူတချို့ကအတင်းလူယူပြီးတော့မဲပေးလို့မရအောင်လုပ်ခဲ့တာကြောင့်မကျေနပ်တဲ့မဲဆန္ဒရှင်တွေကအဝေးပြေးလက်မှတ်ကြီးတစ်ခုကိုပိတ်ဆို့ဆန္ဒပြခဲ့ကြတယ်လို့ကြားတဲ့အတွက်ရဲကလူစုခွဲခဲ့ရပါတယ်လူဦးရေ 1.3 ဘီလီယံလောက်ရှိတဲ့အိန္ဒိယနိုင်ငံထဲမှာမဲပေးပိုင်ခွင့်ရှိသူကတန်900လောက်ရှိပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ဧပြီလ17ရက်နေ့ကရွေးကောက်ပွဲကိုစတင်ခဲ့တာပါသတင်း6ပတ်လောက်အဆင့်ဆင့်ကျင်းပသွားမယ်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်တုန်းကတော့မဲပေးခွင့်ရှိသူကတန်140ကျော်ပါတယ်အိန္ဒိယနိုင်ငံတဝက်ရွေးကောက်ပွဲတွေမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့ရလဒ်ကိုတော့မေလ23ရက်နေ့မှာကြီးညာမှာဖြစ်ပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစင်တန်းဟာအရင်နှစ်ကလည်းဆိုင်အစစ်တစ်စစ်ရော့သွားတဲ့အကြောင်းပြည်သူနိုင်ငံခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း180ရာနဲ့မြန်မာနိုင်ငံကအစစ်138နေရာမှာရှိတဲ့အကြောင်းနှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွန်ကြီးဒီနေ့ထုတ်ပြန်မှာ RSF ကပြောလိုက်တာပါ2013ခုနှစ်ကနေ2019ခုနှစ်ထိတရင်လက်ကွယ်အဆင့်20တက်လာခဲ့တဲ့မြန်မာနိုင်ငံမှာအခုခါကြာဆင်းမှုတွေစတင်တွေ့မြင်လာနေရကြောင်းလည်းဖော်ပြထားပါတယ်။ထို့သဖြင့်မြန်မာလူမျိုးတက်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုဂျာရီပေါ်လူခွေချူပေါက်တဲ့လူရက်တွေကိုဖော်ထုတ်ဖို့ကြိုးစားကြတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်ဒဏ်9နှစ်စီအပြစ်ပေးလိုက်တဲ့အတွက်အခြေအနေတွေပိုဆိုးလာတယ်လို့လည်းပြောဆိုထားတာပါ။ရင်းရဆိုတဲ့အတုံးတုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆွေရကသတင်းမီဒီယာတချို့ကိုလည်းအလားတူမတုံးတုံးမှုဖိအားပေးရတယ်ရှိတယ်လို့ဆက်သွယ်ရေးဥပဒေပုံမှန်66ကာဂျီနဲ့အရေးယူတဲ့လောရက်တွေရှိနေတာလည်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့ဖော်ပြထားပါတယ်။ RSF ရဲ့2019ခုနှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာတော့အစိုးဆုံးနိုင်ငံတွေဖြစ်တာကမင်နစ္စတန်၊မြောက်ကိုရီးယား၊ Eritrea တရုတ်နိုင်ငံတွေကိုသတ်မှတ်ထားပြီးသတင်းသမားတွေ၊ blogger တွေကိုအများဆုံးဖမ်းဆီးထားတဲ့တရုတ်နဲ့ Vietnam နိုင်ငံတို့ကတော့မြန်မာနိုင်ငံပါဝင်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း34နိုင်ငံနဲ့အစိုးဆုံးနိုင်ငံတွေဖြစ်နေလဲသတ်မှတ်ခံခဲ့ရပါတယ်
။ American Online ဈေးကွက်လုပ်ငန်းကြီးဖြစ်တဲ့ Amazon ကတရုတ်က Amazon Online ဈေးကွက်ကိုဇူလိုင်လ18ရက်နောက်ဆုံးထားပိတ်မယ်လို့ကြေညာလိုက်ပါတယ်။တရုတ်နိုင်ငံမှာတရုတ်ရောင်းသူနဲ့ဝယ်သူတွေကြား online ပေါ်မှာအယောင်းဝယ်လုပ်ပေးနေတဲ့လုပ်ငန်းကိုပိတ်မှာဖြစ်ပေမဲ့တရုတ်ဝယ်ယူစားသုံးသူတွေအနေနဲ့ American, Britain စတဲ့နိုင်ငံသားတွေမှာရှိတဲ့ Amazon Online ဈေးဆိုင်တွေကနေကုန်ပစ္စည်းတွေကိုမယူနိုင်ကြမှာဖြစ်ပါတယ်အခုလို amazon.com ရဲ့တရုတ် online အယောင်းဝယ်လုပ်ငန်းတွေကိုရုပ်လိုက်တာကတရုတ်ပြည်တွင် online ဈေးကွက်ကြီးတွေကိုပြိုင်ဆိုင်နိုင်ဖို့ခက်ခဲတယ်ဆိုတာပြသနေတယ်လို့လေလံသူတွေကပြောပါတယ်တရုတ်က Alibaba ကုမ္ပဏီနဲ့ JD.com တို့ကတရုတ် online ဈေးကွက်လုပ်ငန်းတွေမှာ82ရာခိုင်နှုန်းနေရာယူထားတယ်လို့စားသုံးသူဆိုင်ရာသုတေသနလုပ်ငန်းဖြစ်တဲ့ iResearch Global ကပြောပါတယ်လုပ်ငန်းတွေမရက်ခင်ဝယ်သူတွေအတွက်အကောင်းဆုံးဝန်ဆောင်မှုပေးနိုင်ဖို့နဲ့အယောင်းဝယ်လုပ်ငန်းတွေအချောမွေဆုံးဖြစ်အောင်လို့ Amazon online ဈေးကွက်ကိုအသုံးပြုနေတဲ့တရုတ်နိုင်ငံတွေကကုန်ပစ္စည်းရောင်းသူတွေနဲ့အနီးကပ်ဆောင်ရွက်နေတယ်လို့ Amazon ပြောခွင့်ရသူရဲ့ထုတ်ပြန်ချက်မှာရှင်းသားထားပါတယ် Amazon ကုမ္ပဏီကတရုတ်နိုင်ငံက online ဈေးဆိုင်ကိုပိတ်မှာဖြစ်ပေမဲ့အိန္ဒိယနိုင်ငံပါဝင်တခြားနိုင်ငံတွေမှာတော့ online ဈေးကွက်ကိုလွှမ်းမိုးနိုင်ဖို့အကြီးအကျယ်ကြိုးစားနေပါတယ်
ပါကစ္စတန်နိုင်ငံနောက်တော်မဲမှာဒီနေ့မနေ့အရေးမထက်ခင်အချိန်ဘတ်စကာတင်းကိုခွဲထွက်ရေးလှုပ်ရှားသူစစ်သွေးကြွလေးလို့ယူဆရသူတွေရဲ့တက်ခတ်မှုကြောင့်ရေတက်ဝင်တဲ့အများစုပါဝင်ခီးတဲ့14ယောက်သေဆုံးသွားပါတယ် ပါကစ္စတန်နိုင်ငံကစစ်ကမ်းမြို့တွေဖြစ်ကြတဲ့ခရာချီနဲ့ဂွာရာမြို့တွေကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကလူပြတ်တဲ့နေရာတစ်ခုမှာဘတ်စကားကိုတားဆီးတက်ခတ်ခံခဲ့ရတယ်လို့လည်းကိုရိုင်းတွေ့သူတွေနဲ့အာဏာရှင်တွေကပြောပါတယ်။ပြည်သူ့စစ်ဖွဲ့ဝင်တွေဖြစ်ဟန်ဆောင်ထားတဲ့လက်နက်ကင်20ကျော်လောက်ကကားပေါ်မှာလိုက်ပတ်လာတဲ့ခီးတွေရဲ့မှတ်ပုံတင်တွေကိုစစ်ဆေးပြီးစစ်ချက်အောက်ကိုကားပေါ်ကဆင်ခံပြီးပြစ်ဒဏ်ခံခဲ့ရတယ်လို့လည်းပြောဆိုထားကြပါတယ်။
လီဗျားနိုင်ငံထရီပလီမြို့တော်မှာတိုက်ပွဲတွေပြင်းထန်နေတဲ့ပေါ်လီဗျားဆိုင်ရာကုလသမဂ္ဂထိပ်တန်းတံတမန်ဟာဆန်ဆလာမီကဖြစ်တင်ဝေဖန်လိုက်ပါတယ်မြို့တော်ကိုသိမ်းပိုက်ဖို့အခုလအစောပိုင်းကစပြီးတော့ဗိုလ်ချုပ်ကြီးခါလီဖာဟာဖ်တာကိုတစ်ဆာခံတဲ့တပ်တွေတိုက်ခိုက်နေတဲ့ကဆိုလို့ရှိရင်အပြင်းထန်ဆုံးတိုက်ပွဲတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်တိုက်ပွဲတွေအတွင်းမှာရသား9ယောက်ထက်မနည်းသေဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရထားတယ်ဆိုတဲ့သတင်းတွေရကြောင်းကုလသမဂ္ဂပြောခွင့်ရသူစတီဗင်ဒူချာရစ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာဗုဒ္ဓဟူးနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်ပြည်သူတွေရဲ့နေအိမ်တွေ၊ကျောင်းတွေ၊အဆောက်အုံတွေထိခိုက်ပျက်စီးအောင်လို့လက်နက်ကြီးတွေနဲ့အဆက်မပြတ်တိုက်ခိုက်နေတဲ့အပေါ်ကုလသမဂ္ဂအပြစ်တင်ကြောင်းနဲ့တိုက်ပွဲတွေကြားပိတ်နေတဲ့အရတားတွေကိုအရေးပေါ်အကူအညီပေးနိုင်အောင်လို့လူသားချင်းစာနာတဲ့အနေနဲ့အပြစ်ခတ်ရပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒီလစ်ဗျားဆိုင်ရာအထူးတန်တမန်ဟာဆန်ဆလာမီကတောင်းဆိုတယ်လို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ချိန်ညာပေးသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ပန်ဆန်းမြို့မှာပြုလုပ်ခဲ့တဲ့ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP ရဲ့သတင်းလာရှင်းလင်းပွဲအကြောင်းကိုပြောပြကြပါတယ်။ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP ဟာတနင်္ဂနွေလောပစ်ခတ်ရဆိုင်သဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့အစိုးရနဲ့သဘောထားကွဲလွဲမှုတွေရှိနေကြောင်းနဲ့တမတော်နဲ့တခုတမတော်တခုရဲ့ထားရှိရေးကိုလည်းနိုင်ငံရေးအမကန်ကြီးအချက်အပြေဝါရရှိမှဆုံးဖြတ်နိုင်မှာဖြစ်ကြောင်းဒီနေ့ပန်ဆန်းမြို့မှာချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာ UWSP ရဲ့ဒုက္ခရာကပြောလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကပန်ဆန်းမြို့ကနေအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပန်ဆန်းမြို့မှာကျင်းပတဲ့ဝါပြည်သွေးစည်းညွှန်ရေးပါတီ UWSP UWSA ရဲ့အင်ကြေးတည်ဆောက်မှုနှစ်30ပြည့်အခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UWSP ရဲ့ဒုဥက္ကဋ္ဌဦးကျောက်ကောအန်ကပြောဆိုလိုက်တာဖြစ်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားကိုဦးကျောက်ကောအန်ကပြုတ်ပါလာစကားနဲ့ပြောဆိုပြီးပြည်ပဆက်ဆံရေးဌာနကတာဝန်ခံဦးအားမီကအခုလိုပါလာပြန်ပြောဆိုပါတယ်
关于这个 NCA 的问题啊，我们瓦邦也是这个跟这个政府方面有一些分歧。
NCA 呢，发展到这么多啊，苏阳呢，德波他官员们的收入呢关系，德波啊，他收入关系底下，我 NCA 部门属于这么多的干官员的系吧，他们。NCA 苏拉以立邦都在加拿大加拿大真的入行他苏亚呢代表人西开到我西开吧不苏到真的入行 NCA 突破他多他到关于游戏
NCA 人们没出经验第一个结果库鲁是标靶的
我们瓦邦在这个问题上跟政府一直这个啊有这个不同的看法。
我讲的是固定性主要干的进入各地地界，进入干嘛他俩单独参加入上面那里，父母嘛非常熟，比你这一部年轻人就干嘛他俩给你他求活动，求熟可以参加入大概湖南那一部，虽然路要阿差喽。啥车我们都拉到不知道，可比别开不了。化妆的时候，只能注意这些麻烦不要习惯。现在苏家办的只能用呢，虽然他来好，可比别他来好。地方在哪里苏家，爱好个地方对不起，只能用嘛，但不要习惯。
တမတော်တခုတည်းထားရှိရေးပေါ်တဘောရနဲ့ပတ်သက်လို့မင်းမြန်ရမှာဦးကျော်ကောအန်ကအခုလိုဖြေကြားပါတယ်
။တနိုင်ငံဟာတမတော်တခုပဲစီစဉ်ရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်။နားလေတယ်။ဖြစ်လည်းဖြစ်တင်တယ်။ဒါမှကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင့်တိုင်းရင်းသားရဲ့ပြည်ထနာကြောင့်ဥမာသူတိုက်အင်အားမရှိတဲ့နေမင်မှာတိုက်အင်အားမရှိတဲ့တိုင်းရင်းသားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုင်းရင်းသားထဲမှာဟုလက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လည်လို့ရှိရင်တူတူကတ 带看下比独独也阿妈看钱不稀罗将来路大古地操他的将来路无古路土古古嘎怪难铺古路没有古嘎怪难铺上上难铺将来路大地堂他的将来路苏亚古大带妈妈后部表演将来路带音妈后的屋里带音妈后的所以你的嘎喇嘛嘛比例的给啥的事这个路大比例大路线将来路大地操铺没路拉铺连那该铺没路拉铺哎你连那位连位呢带过地操连位路途不马路庙东营得到那路途也就要不必马高呢他们将来路年年没一样那南岸也将将来路也困一夜故单独啊马后得了家嘛大家们路将来路大地破西他了这个路的爷爷呢南岸也将的阿龙比的多路线哎的钱嘛将来路变成啥没不如漏定的南岸也就西昂不如漏没说了哎的钱嘛变成啥没
我的最新年月这么了 UWSA CNR 的八特币在外面吸引阿龙的比度的批得了是不会吸来引比度阿龙的是大人批将批价给吧的这大人地少爷龙安的特殊的拉巴是不会公民的也引领中南部的干的把南位亚细讲的格里斯达东帅母没吸得了母亲是我透露杨家的没吸讲的开端标价给吧的十九年那个金巴的年轻人那东西比看那嘛 UWSB 欧格塔五保有钱啊我个人欧洲昆亚比那亚细一个当初来巴的这当初这没变妙密码来得拍个年轻人的 democracy 两个论图比而且来得拍个人人的秘密国国高国一两个论图人来西安的他国十来上听多买路标价给巴的
ဖြစ်မြန်မာပိုင်းသတင်းတော့ခုမိုးစော်သတင်းပြပို့ကြတာဖြစ်ပါတယ်အခုတခါတော့အာဖရိကမှာဖြစ်စီခံလာရတယ်ဆိုတော့မြန်မာစံနေနဲ့ဆိုင်တဲ့သတင်းကိုဖျောပြကြပါမယ်မြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတန်းချိန်1000နီးပါးဟာစားသုံးလို့မသင့်တဲ့အတွက်ဖြစ်စီလိုက်ကြောင်းအာဖရိကကသတင်းတွေမှာဖော်ပြလိုက်ပြီးနောက်ပိုင်းမြန်မာကုန်သည်ဘက်ကလည်းဒီကိစ္စကိုအများဆုံးစုံစမ်းစစ်ဆေးဖို့လှုံ့ဆော်နေကြပါတယ်ဒါဟာပြပဝယ်သူရဲ့စံသုံးလောင်းချိန်ကျသွားတာကြောင့်အဓိကဖြစ်နိုင်ကြောင်းစံကုန်သည်တွေကပြောနေကြပါပြီဒီရိုက်ခတ်မှုကနိုင်ငံရဲ့စံတင်ပို့မှုတစ်ခုလုံးကိုရိုက်ခတ်နိုင်လို့ဒါကိုနိုင်ငံသားရေးဝန်ကြီးဌာနကအများဆုံးသတင်းထုတ်ပြန်တင်ကြောင်းစံစဘာအသင်းချုပ်တာဝန်ရှိသူတို့ကပြောလိုက်ပါတယ်အပြည့်စုံကိုတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကတင်ပို့လိုက်တဲ့ရေသွေးမမီရဲ့စံတန်းချိန် 18,000 ကျော်ကိုအာဖရိကနိုင်ငံ Ivory Coast မှာဖျက်ဆီးလိုက်တယ်ဆိုပြီး BBC Africa သတင်းတပုတ်မှာဖော်ပြခဲ့တဲ့အတွက်ပြည်တွင်းမှာလည်းတောင်ရှိသူတွေကဒါကိုစုံစမ်းစစ်ဆေးမှုတွေစလုံးနေပြီလို့ဆိုပါတယ်အာဖရိကကိုတင်ပို့တဲ့စံတွေကကုန်ကြစရိတ်များတဲ့ကွန်တိန်နာနဲ့ထည့်သွင်းတဲ့စနစ်မဟုတ်ပဲတမောဝမ်းအတွင်းမှာစုပုံတူလောင်တဲ့စနစ်နဲ့ပို့ဆောင်တဲ့အတွက်ဈေးနှုန်းတက်တာပေးမယ်လဲသူ့ရဲ့စိုးကျိုးတက်ရောက်မှုကပိုများနိုင်ပါတယ်ဒီပြဿနာရဲ့မူလအဆကမြန်မာနိုင်ငံဆိုရင်လဲနိုင်ငံရေးဝန်ကြီးဌာနကလုံလောက်တဲ့တုံ့ပြန်မှုတွေကိုမြန်မာဆန်ဆန်လှုပ်တင်ကြောင်းမြန်မာနိုင်ငံစံတော်အသင်းချုပ်ဒူဥက္ကဋ္ဌဒေါက်တာမျိုးအောင်ကျော်က VOE ကိုပြောပါတယ
် DRI နဲ့ပတ်သက်လို့ trace လုပ်ရမှာရှိတယ်အဲ့ညမှာဘလူးရဲ့တာဝန်နေကျွန်တော်တို့ပမာဘက်ကအပိုင်းရတာဝန်ရှိသလားမရှိဘူးလားမရှိဘူးဆိုလဲဒါဒီ pressure နေတစ်စက်နိုင်ငံကြီးဝန်ကြီးဌာနတို့ကတစ်စက်ဒီဆက်ဆံရနိုင်ငံတွေကိုဒါတွေရှင်းရှင်းလင်းလင်းလုပ်ဖို့တော့လိုတယ်ပေါ့နော်အခုကဘလူးဖြစ်နေလဲဆိုတော့ဒါကျွန်တော်တို့ကတိုင်းပြည်အနေနဲ့ဒီ impact ကဘာကြောင့်ကြီးလဲဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ exporter list ထဲမှာတပြေးချင်းရောက်ရလာတဲ့ကြာကြတော့ဒီအားကြီးတစ်ခုကတော်တော်ကိုတိုက်ခတ်မှုအရန်ကြီးတယ်လीနောက်တစ်ခုကတရုတ်မှာလည်းအခုကဝယ်လို့အနေနဲ့ချိန်ဆိုတော့ဒီအားကြီးကကျွန်တော်တို့ကတော်တော်စိုးစိုးဝါးဝါရိုက်ခတ်တာဖြစ်တဲ့အတွက်ကြောင့်မလို့အချိန်စိတ်မဆိုင်တော့ပဲနဲ့လိုအပ်တဲ့အရေးယူမှုတွေသတင်းထုတ်ပြန်မှုတွေကိုအချိန်နဲ့တပြေးညီလုံနိုင်ဖို့အရင်အရေးကြီးနေတာပေါ့နော
်တမောနဲ့တမိုးတဲ့အဲ့ဒီစံတွေကိုအာဖရိကနောက်ပတ်ကမ်းရိုးတန်းဒေသတော်စွာဂါနာဂီနီတူကိုနိုင်ငံတွေကလည်းအရေးသွေးမမီရဲ့ပြဿနာကြောင့်ငင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့နောက်ဆုံးမှာ Ivory Coast နိုင်ငံကလက်ခံခဲ့တာပါဒီစံတွေကို Ivory Coast မြို့တော်အပိုင်ကြံကိုပို့ဆောင်ပြီးအရေးသွေးစစ်ဆေးခဲ့ရကနေအရေးသွေးမမီပဲစားသုံးလို့မတင်ကြောင်းတွေးရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။ကုန်တင်တဲ့အချိန်ကစပြီးတမောနဲ့လှည့်လည်သွားလာနေရဲ့ရှစ်လတာကာလအတွင်းမှာဒီစံတွေကိုတောင်ယူထိမ့်သိမ့်တဲ့အပိုင်မှာမြမကုန်တယ်တွေဘက်ကတောင်ရှိသလားဒါမှမဟုတ်ရင်ဝယ်ယူရကုန်တယ်တွေကတောင်ရှိသလားဆိုတာကိုအခုထိသတင်းမထုတ်ပြန်သေးတဲ့အတွက်အသေးစိတ်ကိုမသိရသေးပါဘူး။အခုလိုပျက်စီးသွားတဲ့စံတွေဟာမြမစိတ်ကံမှာ2018ဆယ်လပိုင်းကတင်ခဲ့ရဖြစ်ပြီးကုန်တင်အပြီးမှာမိုးရွာခဲ့တဲ့အတွက်သမောကုန်ကန်းအဖုံးပိတ်ချိန်ကျန်ကျသွားတာကြောင့်မိုးဆူခဲ့ရရှိကြောင်းအမည်မဖော်လိုတဲ့စံကုန်တယ်အသင်းအဖွဲ့ဝင်တဦးက VOE ကိုပြောပါရတယ်။ အခုလိုဖြစ်လာပြဿနာကြောင့်စံဝယ်ယူရဲ့ပြပကုံတွေလက်ထက်မှာကြာရှည်တူလောင်ထားတာမျိုးမဖြစ်အောင်အစိုးရကနားလည်မှုကြီးကြီးကြီးလှုပ်ဆောင်ပြီးစားသုံးသူကိုတိုက်ရိုက်ရောင်းချရဲ့စနစ်ကိုကျဉ်းသုံးသင့်တယ်လို့ကုံတွေကြားမှာပြောဆိုနေရလဲရှိပါတယ်အဓိကတော့ဘယ်နီးလာမဲ့တုံးမြမဘက်ကစံမတင်ဖို့မီစစ်စေးရဲ့အပိုင်းကိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကစက်မှတ်ဆောင်ရွက်ပြီးအရေးအသွေးတက်တဲ့မှတ်တမ်းယူထားတဲ့ကြောင်းအစိမ်းအောင်လမ်းစိုက်ပျိုးရေးပညာပေးအဖွဲ့ကစိုက်ပျိုးရေးပညာရှင်ဦးသိန်းစုမင်းက VOU ကိုပြောပါတယ
်ဟိုဒါ Dangerous Rice ဆိုပြီးတော့ပြောလိုက်တယ်ဗျာအဲ့လိုအနေအထားမျိုးမှာဟိုဘာမှမသိတဲ့သူတွေအနေနဲ့ဖတ်လိုက်တဲ့အခါမှာကြပါဖြစ်တယ်ဆိုရင်မြန်မာနိုင်ငံကဆိုက်တဲ့စဘာဒီမှာကပုဒ်သေအာနိသင်တွေအရန်များနေလို့ဆိုတဲ့သဘောမျိုးသွားပေါက်တယ်လေအဲ့လိုမျိုးဆိုရင်ကျန်တဲ့နိုင်ငံတွေကဝယ်ဘူးရပါတော်တော်လေးတွန့်သွားတော့မှာကြည့်ကြည့်ကြည့်မောင်ဖဲနဲ့လိုအပ်ချက်ရအခြားနိုင်ငံတွေပို့လိုက်တဲ့ကုန်တွေလည်းရှိမှာပဲဒါတားလို့မရဘူးလေဘာလို့လဲကျွန်တော် open market လောက်ထားတာကိုဒီတင်မောမတင်ခင်မှာဟိုလိုအပ်တဲ့စစ်စစ်တဲ့အပိုင်းပေါ့နော်အဲ့ဒါကိုတပ်ပါတီတစ်ခုနဲ့ပေးတာပေးတာပြီးအဲ့တပ်ပါတီကနေပြီးတော့အကုန်လုံးစစ်ပြီးတော့မှသူရဲ့တပ်မချက်နဲ့ကန့်ညီပါတယ်ဆိုတဲ့အနေအထားကျတော့မှသူကသွားပေါ့နော်အဲ့ data တွေအကုန်လုံးဒီဘက်ကသိမ်းထားမှာသူပြန်လာဖြစ်လာရင်အဲ့ sample နဲ့ဒီဘက်ကစစ်ထားတဲ့ sample နဲ့ပြန်တိုက်စစ်ပြီးတော့မှဟိုပြန်အဖြေထုတ်လိုက်မယ်ဆိုရှင်ဒါဘသူရဲ့အားနဲ့ကျက်လဲဆိုတာပို့ပြီးတော့ပေါ်လွင်သွားလိမ့်မယ
်တမောနဲ့စံဝယ်ယူသွားတဲ့သူတွေဟာအာဖရိက၄နိုင်ငံကိုကုန်မချပဲလှည့်ပတ်နေတဲ့အတွက်အချိန်ကြာကြာတူလောင်ထားတဲ့အနေအထားကြောင့်စံဝယ်ယူရတဲ့သူတွေဟာဒီကိစ္စမှာအဓိကတောင်းရှိရဆိုတာရေပူကယူဆနိုင်ကြောင်းကနဦးသတင်းရေးသားခဲ့တဲ့ BBC သတင်းတောင်းနဲ့သတင်းဖော်ပြခဲ့တဲ့အာဖရိကသတင်းအေဂျင်စီပြီးတော့အဲ့ဒီတမောအတွက်စံရောင်းပေးခဲ့တဲ့ပြည်တွင်းကုမ္ပဏီတွေကိုလည်းစုံစမ်းနေတဲ့အကြောင်းစံကုန်သည်များအသင်းအထွေထွေအတွင်းရေမူဦးရဲမင်းအောင်ကသူ့ရဲ့ Facebook Internet ဆာမျက်နှာမှာအပိလာ၁၈ရက်မနက်ပိုင်းကရေးသားခဲ့ပြီးအသင်းအနေနဲ့လည်းမကြခင်သတင်းထုတ်ပြန်သွားမယ်လို့ပြောပါတယ်
ဖြစ်ရတဲ့နောက်ခူစောထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာနစ်ဆန်တရက်နေကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘောင်းတကြီးရွာတွင်မြန်မာနစ်ဆန်တရက်နေကညာဘက်ကပစ်ခတ်မှုတွေကြောင့်ရွာသားနှုတ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရွာလုံးကျွတ်နီးပါးစစ်ဘေးတင်းရှောင်နေကြရပါတယ်။ဒီပစ်ခတ်မှုကဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမဟုတ်ပဲမြန်မာစစ်တပ်ကပစ်ခတ်တာလို့ဒေသခံတွေနဲ့ရခိုင်တပ်မတော် AA ဘက်ကပြောပေမဲ့မြန်မာတပ်မတော်တောင်ပေါ်ရှိသူတွေကတော့ AA နဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါတယ် VOA မြန်မာပိုင်းသတင်းတော့နိုင်ကွင်သတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနှစ်သိကူနှစ်ဆန်းတရက်နေ့မင်းညကမြောက်ဦးမြို့နယ်ဘောင်းတို့ကျေးရွာမှာလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်တာတွေရှိခဲ့ပြီးကျေးရွာသားလူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဘောင်းတို့ရွာခံလူကပြောပါတယ
်အင်ဂျင်နီယာကလက်နေကြီးကြားပြီးတော့ဟိုလက်နေကြီးအစထိမှန်ပြီးတော့နှစ်ယောက်သမီးနဲ့တရက်ပဲသမီးက၁၄နှစ်လောက်ရှိနေသူအဖေနှစ်ယောက်ကဒဏ်ရာပြင်ထန်ရတာပေါ့အဲ့ဒါမြောက်ဦးရှိုံမှာနှစ်ယောက်လုံးပဲဒီကလူတွေကလမ်းချောက်ပြီးတော့ပြေးကြတာတဲ့အကုန်လုံးတစု၄ယောက်တစုအဲ့လိုသွားပြီးတော့သူတို့ပြေးနေတာတော့ပြေးလိုက်တယ်မနေ့ကနေ့မနေ့၄၀လောက်ကစားပြီးတော့မနေ့၄နေ့လောက်ကြီးအပြန်လန်ဖြစ်ပြတော့ဘာမှမရှိဘူ
းတနေ့ကြီးကြီးထိမှန်ခဲ့တဲ့ဘောင်းတို့ယူရသားဥမောင်သွန်းအင်းနဲ့အသက်၁၄နှစ်အရွယ်သမီးဖြစ်သူမသေးသေးအောင်တို့ကတော့အခုမြောက်ဦးစေယုံမှာစေဝါကူတာခံနေရပါတယ်ဒီပြေးကမှုတွေကြောင့်ပဲဘောင်းတို့ယူရကယူသူယူသားတွေယူလုံးကျွန်းနေပါမြောက်ဦးမြို့ပေါ်ကိုထွက်ပြေးသိမ်းဆောင်နေရတယ်လို့မြောက်ဦးမြို့ရေးပေါ်ကူညီရေးဖွဲ့ဝင်ကိုသွန်းနေဝင်းကပြောပါတယ
်နှစ်ဖက်တိုက်ပွဲပါညာဖြစ်တာမဟုတ်ဘူးဘောင်းတို့ယူရကအကုန်လုံးထွက်ပြေးလာရတဲ့အခြေအနေရှိပါတယ်အခုအောင်မင်္ဂလာမြို့တိဆိုတဲ့ရက်ကွက်တစ်ခုရှိတယ်မြို့တိကိုပရိယတိစာတင်တိုက်ဆိုပြီးတော့အဲ့ဒီမှာလူဦးရေ300လောက်ဖြစ်နေရင်းနဲ့စစ်တပ်ကလမ်းကိုလည်းပိတ်ထားတယ်လမ်းပိတ်ထားတော့ရေချောင်းနဲ့ဆက်လေတွေလာတယ်လို့ရှိတယ်
ဒီပြစ်ခတ်မှုမှာတပ်မတော်ဘက်ကတစ်ဖက်သားပြစ်ခတ်တယ်လို့ရွာသားတွေကပြောနေပေမဲ့နောက်ပိုင်းတိုင်းစစ်သည်ချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ရခိုင်တပ်တော်အေအေနဲ့စိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးအရသားတွေထိခိုက်မှုမရှိဘူးလို့ခုလူပြောပါတယ်
ညတော့ကပြစ်ခတ်မှုနည်းနည်းပါပါပဲဖြစ်တာပါညတော့ကကျွန်တော်တို့ဒီရာဟုဘောင်းကနာမှာတော့ဆိုင်ရင်ဌာနချုပ်ရှိတာပါဆိုင်ရင်ဌာနချုပ်ကိုအေတောင်းရမ်းနေတစ်ဖက်ရပေါ့လာပြီးတော့မှဆက်ဌာနချုပ်ကိုလာဖြစ်တာကိုပြေးပြန်ပြေးရပေါ့ကျွန်တော်တို့ကလည်းပြန်ပြစ်ခတ်မှုပါညဒီလောက်ပါပဲခါးတွေပြစ်ခတ်ချင်မရှိအောင
်ရခိုင်တပ်တော်အေအေကတော့မနေ့ကဘောင်းတို့ရွာမှာတိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မဖြစ်ဘူးမဖြစ်ဘူးဘာတိတ်ကွေးမှလည်းအဲ့ဒီမှာမဖြစ်ဘူးကျွန်တော်တို့လူတွေလည်းဘယ်သူမှလည်းသွားပြီးတော့မဖြစ်ဘူးအဲ့ဒီနေရာမျိုးမှာအဲ့ဒါကသူတို့တိုင်းရင်ပုံခုရဲ့ကြားနေရတက်တက်သူတို့ကနေပြီးတော့အရသားတွေကိုအေအေမြင်ပြီးတော့မှအဲ့လိုမျိုးဖြစ်နေခိုင်ဆိုလို့ရှိရင်အကောင်လုံးအေအေလို့ပဲမြင်နေတာသူတို့ကဒီအရသားရွာတွေကိုတမင်တာအကြောက်ကြရတဲ့နှောင်းမောက်သွားဖို့ဆိုသူတို့အဲ့လိုမျိုးလုပ်နေတာ
ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလည်းဘုံတို့ရွာတွင်ပြစ်ခတ်ခံရမှုကြောင့်ကြေးရွာသားတို့ထိဆုံးပြီးဂျန်တဲ့သူမှတန်ရာပြင်းထန်စွာရရှိခဲ့ပါတယ်ဧပြီလ16ရက်နေ့ကြံတက်နေ့မှာလည်းမြောက်ဦးနဲ့မင်းပြားဆက်ပန်းမြောင်းရှီချောင်းဘက်မှာသမတော်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးသမတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်သက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွင်အရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေပုံမှုများပြားလာနေပါတယ် နောက်ထပ်ဆက်ရှိခုနှစ်နိုဝင်ဘာလ9日စပြီးတော့2019ခုနှစ်ဧပြီလ3ရက်ကပြည်နယ်တွင်မြန်မာတပ်မတော်နဲ့အေအေတို့တိုက်ပွဲကြောင့်ဆစ်ရှံဦးရီ3000နီးပါးတိုးပွားလာနေပြီးအကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်သတ်မှုတွေရှိလာနေတာကြောင့်စားရောက်နေထိုင်ရေးမှာခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
မြောက်မြို့နယ်မှာမင်းညာကပြကတ်မှုဖြစ်ပွားခဲ့တဲ့ပတ်သက်ပြီးတော့ဗီဒီယိုနောက်9ခွန်းအိမ်သတင်းပေးဖို့ထားတာဖြစ်ပါတယ်အခုတစ်ခါတော့ပြည်သူနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်ပြည်သူနိုင်ငံပါရစ်မြို့ကအထင်ကြီးနော်ထရိုဒမ်ကက်သီဒရယ်ဘုရားကျောင်းအကြီးအကျယ်မီးလောင်ပျက်စီးသွားပြီးနောက်တစ်နေ့မှာပဲအထင်ကြီးအမွေနဲ့တခုဖြစ်တဲ့ဒီဘုရားကျောင်းပြင်ဆင်နိုင်ရေ Marosa mu appear down she do the you sunny the Mila Moon and Pata Bido, so that's the same relay, certainly Pibare. Dijang or Pianang Paris Mugani, if you didn't know Lisa Bryant, the Rimbibu Tarago, Nalong up, Yabi Mapibare.
Town at Chile, Barry Mukan, Negabale, Kituariha. Drumiano Tampo Talare, Bada Ye Yale, a Tumia Big Man to Kupide, no Dradam Piajang, Milong Care Popu, Sweet Toka Yatago Piatarene, Ibrella, Sachaoyeniga, Lanwe Botrapiro, Suyong Kajabare, Pinted Dola Yene, Dudiagaba, Sidanugaba, Shanglun and Kere, no Dradam Piajang Ha, Joksia, Mibigurom, Shanglun and Gabau, Piger and Nipa and Logabe, and Nit Shiang Azepi Nipalego, Taya, Nimyong at Danushide, Kong Long Titu, Tassin, Jimba Kajabade. Bari Muda Nicholas Kuniga Akulu Piavare.
Well, I feel very devastated, of course.
Because, you know, it's a man. Titaman and Bemandiga, General Bari Muda Alonye, Boa say Bampi, Nesi Nigaraba.
Kabale Kituari Ninele, no Dradam Piajanha, Tiko, Yinilare Tingida Kuba, Beba da Wimso, Barigo Yawin, Dipia Jangisigo, Mapimene Yaula Tijaraba. Prudenga Kidwa Ede, Kurunaga Akulu, one is Gap Yobari.
Some things are meant to be eternal.
Two Yari, Tawazin, Timi, Yami, Yari Pibari. Dilo Milan, Doyaragaro, Piso Yukubari.
Just one of the
people sing Ayan in Yanigima Sapiro, Long Junkere, Minuni, Kanemia, Piana, Dwagaraba. A tema, Bamini, Lurigule, Geze, Lodari, Get Hope, Pin and Gabari. Milan, Mujang, Lutu Utiama, Demason Shon Kabau. Pinte, Mita, the Mahangi, Philip Fagwaga Akulu, Shimpiavare.
Puisque les escaliers sont très étroits, en
colimaçon. Donc,
ပြောလို့ဆိုတော့အဲ့ဒီကကြောင်းလေးတွေကလေးလံနဲ့မိသက်ပိုက်တွေနဲ့မိသက်ပစ္စည်းတွေတဲပြီးတော့တက်ရတာတိတ်ခဲ့ပါတယ်အချိခိုက်မရှိပဲကြံခဲ့တဲ့ပစ္စည်းတွေထဲမှာဖျားเจ้าမှာအထွတ်မြတ်အထားဆုံးဖြစ်တဲ့ယေရှုခရစ်တော်ကိုကားစင်တင်ချိန်မှာခေါင်းကိုဆုပေးခဲ့တယ်လို့အစဉ်အလာလက်ခံယုံကြည်ထားကြတဲ့ဆုခက်သရဖူးနဲ့ပြင်သစ်ဘုရင်ကိုဆယ်မြောက်လူဝီဘုရင်ရဲ့ဆက်သုံးရာစုခ ပါရီမြို့ကြီးအတွက်အဖြစ်ဆိုးတွေထပ်တိုးသွားစေခဲ့တာပါ2015ခုနှစ်ကပါရီမြို့မှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့သလိုလက်တလောမှာပဲအဝါရောင်အင်းကြီးဖို့ဆန္ဒပြသူတွေကြောင့်ပါရီမြို့ရဲ့အလားတရားတွေပြက်စီပြီးနိုင်ငံတော်စေဝံကွဲပြားမှုတွေဖြစ်ပေါ်စေခဲ့ပါတယ်။ပါရီမြို့သူတို့ကလည်းသူ့ရဲ့မျိုးလင့်ချက်ကိုအခုလိုပြောပါတယ
် This is part of our history. It's like our history.
ကျမတို့တွေကတမိုင်းဝင်ကိစ္စရဲ့ပါရှင်။ကျမတို့ရဲ့တမိုင်းပြက်စီသွားတာနဲ့တူပါတယ်။နောက်ပြီးကြရင်တော့ဘုရားကျောင်းကိုပြန်ဆောင်မယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ကပြင်သစ်တယ်လေပြင်သစ်ဖြစ်ရတာကိုလည်းဂုဏ်ယူတယ်ကျမတို့တမိုင်းအတွက်လည်းဂုဏ်ယူတယ်ဒါကြောင့်မလို့ဖရာเจ้าကိုပြန်ဆောင်ရမှာသိကြပါရဲ့ရှင
်ဖရာเจ้าပြန်တည်ဆောက်ဖို့နှစ်တွေနဲ့ချီကြပါလိမ့်မယ်ဒါပေမဲ့လည်းเจ้าဆောက်လို့ရဲ့အလူငွေတွေကတော့ဝင်လာနေပါပြီစီးပွားရေးလုပ်ငန်းတွေနဲ့ကုမ္ပဏီတွေကဒေါ်လာတန်းနဲ့ကြီးလို့မယ်လို့ကတိပြုထားပါတယ်အစိုးရကလည်းဖရာเจ้าပြန်လဲတည်ဆောက်ရဲ့အတွက်ဒေါ်လာတန်းနဲ့ကြီးရထားတာဖြစ်တဲ့အတွက်ပါရီမြို့သူမြို့သားတွေကတော့မဝေးတော့တဲ့အနာဂတ်ကာလမှာနှော့ထရာတန်ဖရာเจ้าကြီးပြန်ပြီးတော့နှုတ်ထားလာလိမ့်မယ်လို့မျှော်မှန်းနေကြပါတယ်ရှင
်နောက်လောင်ပြောပြသွားတာဖြစ်ပါတယ်မကြာခင်မှာတော့စီဇန်ဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့အဲ့မှာတော့ပတ်စင်ကျမကြီးကန္နာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောကန္နာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါဗီမြန်မာပိုင်းရဲ့အစီအစဉ်ရဲ့2019ခုနှစ်ဧပြီလ17ရက်ကြာသပတေးနေ့ညပိုင်းအတန်လဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line number 1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းထုတ်လွှင့်မယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရေးကဏ္ဍဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့အတူ
ဒီလမ်းဖောက်လိုက်လို့ရလာမဲ့အကျိုးအမြတ်ဟာဘယ်စီကိုတွားနေလဲဆိုတာအဓိကကြားတယ်။ဒါကိုအဓိကသိထားအောင်လို့
ပတ်စင်တိုင်းရင်သတင်းတော်အစီအစဉ်မှာဒီအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ကျတော့ဒီတဲကမှအရင်ဆုံးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့လေကြောင်းနာတာအကြောင်းအပိုင်းတကိုတင်ပြပေးမှာပါ။လေကြောင်းနာတာကရာသီပြောင်းတာစားတောက်နေထိုင်တာတွေနဲ့ဆက်ဆက်နေပြီးတော့မြန်မာနိုင်ငံမှာအဖြစ်များတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ဘာလို့ကြောင့်ဒီလေကြောင်းနာတာအဓိကဖြစ်ရပြီးဘလို့ကာကွယ်နိုင်ပါသလဲ။ဒီအကြောင်းကိုတော့နားနှာခေါင်းလေကြောင်းအထုကုဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့နားနှာခေါင်းလေကြောင်းအထုကုဆရာဝန်ကြီးဒေါက်တာသိန်းထွန်းခင်ဗျာ။ကျွန်တော်တို့ဒီလေကြောင်းနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘလို့ရှိလဲဆရာ။ဟု
တ်ကဲ့ကျွန်တော်ဒီမှာတော့လေကြောင်းနာတာကတော့ကျော်လေးဖြစ်များပါတယ်။အဲ့ရာသီဥတုအပြောင်းလဲတွေကလည်းညောင်ပြမှာဖြစ်တာတွေများတယ်နောက်တစ်ခုကအစားတောက်လေအနေထိုင်ရလဲအဲ့ဒါလည်းအားလုံးပတ်သက်တဲ့ဆိုတော့လေကြောင်းနာတာတော့ဖြစ်နေကြပါတယ်ကျွန်တော်နားနှာခေါင်းလေကြောင်းဆရာဝန်ကြီးရောမဟုတ်ဘူးဒီရိုးရိုး GPC ကန်းတို့ဒါမှမဟုတ်ကျွန်တော်တို့ဒီနားနှာခေါင်းလေကြောင်းဆီဥမှာဆိုလို့ရှိရင်လည်းတော့လာပြကြပါတယ
်ဟုတ်ကဲ့ဆရာကြီးအခုလို့ဒီလေကြောင်းနာတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြီး
အများဖြစ်တော့ဒီလေကြောင်းနာတာကတော့လေ virus infection ဖြစ်တာများပါတယ် virus infection ကဥပမာဖြစ်တုတ်ခွေးတို့ကတော့ရိုးရိုးသမာဖျားတို့ virus infection ဖြစ်ပြီးတော့ကိုယ်လက်ကိုက်တဲ့နှာစီးတယ်ဒါတွေကနေပြီးတော့သစ် bacteria infection ဝင်တာပေါ့နော်အများဖြစ်တော့အာသီးရောင်တာအာသီးမှာ bacteria ဝင်ဖို့ဖြစ်ဖို့များတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလေကြောင်းနာတဲ့ရောဂါဖြစ်နိုင်သလားဆရာ
လေကြောင်းနာတာတနည်းအားဖြင့်ဖြစ်ရတဲ့ကြောင်းရင်းတွေကအဒီမဟုတ်ပင်နဲ့အကောင်မှလည်းအနာလေးဖြစ်ပြီးတော့ဖြစ်တတ်တာရှိတယ်။ဒါမှမဟုတ်လို့ရှိရင်အကောင်ကင်ဆာတို့အဒီကင်ဆာတို့ရှာရင်းကင်ဆာတို့အဲ့လိုကင်ဆာကြောင့်ဖြစ်နေတယ်။ဒါမှမဟုတ်ရှိရင်ခုနောက်ပိုင်းကလေးတွေကလေ50 years ဆိုတဲ့လေသို့သို့နာပေါ့ကလေးတွေသို့သို့နာကြောင့်လည်းအကောင်ကြောင့်တတ်တယ်ပေါ့နော်လက်ကြောင့်နာတယ်။နောက်ဆုံးကတော့အကောင်ကတစ်ခါကျရင်ထိခိုက်ရှာနာတယ်များတယ်ဗျာ။ဥပမာအယူဆတာတော့တခုခုပါလေခုစားတာပါရှာသွားတာဖြစ်ဖြစ်နေဖြစ်တတ်တယ်အာခေါင်ထူးထူးမြင်ဖြစ်တတ်ပါလေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောရှိသေးလားဆရာကြီ
းအော်တန်အိုးရောင်တာကတော့ခုနပြောလို့အာခေါင်ရောင်တာပြီးတော့ဆက်တိုက်အောက်ကိုဆင်းသွားတာပေါ့နော်နောက်ဆက်တွေပူဖြစ်သွားတဲ့အော်လေချောင်းဘက်ကိုဆင်းသွားတာပေါ့နော်လေပြုံဘက်ကိုဆင်းသွားရှင်တော့လေပြုံဘက်ကတန်အိုးပေါ့နော်အတန်အိုးရောင်တာဖြစ်တတ်ပါဟုတ
်ကဲ့ဆရာကြီးအဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းအများကြီးရှိတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားကရောဘယ်လိုရှိလဲဆရာကြီး
တို့ကွေးတို့အသီးရောင်နာတို့ဖြစ်တတ်ဟောကာကွယ်ဖို့ကတော့ဖြစ်လေဖြစ်တတ်ရှိတဲ့အချိန်ဒီမှာလေခုကဘာလို့ဆိုအရေးကြီးပါလဲအိမ်မှာမယ်စားမစားမယ်ဒါဆိုလို့ရှိရင်တော့ခုကမှုရှိရဆိုတော့ကာကွယ်နိုင်အသင့်အတွင်ပေါ့နော်ဟိုတခါကြလို့ရှိရင်နည်းနည်းလေးဖြစ်ပြီးတော့တချို့တယောက်နှစ်ယောက်ဖြစ်ပြီးတော့ကိုကအနေတိုင်းမှန်လိုက်လို့ရှိရင်ခုဒီမှာဒီလိုဗိုင်းရပ်စ်ဖြစ်ပြီးတော့လည်းတရက်နှစ်နဲ့ပျောက်သွားတာပါပဲအဲ့လိုမျိုးနဲ့ပဲကိုယ်ကဘက်တီးရီးယားအင်ဖက်ရှင်ကိုကာကွယ်နိုင်ပါတယ်။နောက်တစ်ခုကတော့အာဒီခန့်လိုက်ရောင်တတ်တဲ့လူတွေကအာဒီဒေးမှာပြည့်တယ်ရတယ်ဗျာ။အဲ့ပြည့်တယ်တဲ့လူရှိရင်တစ်ခါပြည့်တယ်ပြီးရင်နောက်တစ်ခါခန့်လိုက်ပြည့်တယ်တဲ့အဲ့လိုမျိုးလူတွေကြတော့အာဒီကိုဖြတ်ထုတ်ဖို့လိုတဲ့အဆင့်ကြီးဖြစ်လာတတ်တယ်။အဲ့လိုမျိုးပေါ့နော်။အာဒီရောင်တယ်အာဒီဒေးမှာပြည့်တယ်လေ။ပြည့်တယ်ပြီးတော့ဟိုလူတွေအသက်အန္တရာယ်ကိုလေအသက်ရှူပြုံပိတ်တာတို့ဒုတိယလေးပြုံပိတ်တာတို့အဲ့ဒါကအရန်ကိုသူအတန်းအပြည့်ဖြစ်တဲ့ကြောင့်မလို့ ဒီရောက်နာဦးလေတော်တယ်ဘေးမဆက်ပြရမနေဘဲနဲ့သိစရာပြဆက်ပြီးကုတင်တယ်လို့ပြောကြမှာဟုတ်ကဲ့ဆရာရေနောက်တစ်ခုကဒီအာကောင်နာရာနဲ့ပတ်သက်လို့ဆရာအာကောင်မှာအနာဖြစ်တာပါဆရာနော်အာကောင်မှာအနာဖြစ်တာကတော့
အကွက်လေးဖြစ်နေတော့နော်အဲ့ဒါမျိုးကတချို့တွေကစတက်အာဆာလို့ပြောရကြသူတို့ပြခွဲပြီးစားလူနာတွေနောက်တချို့တွေကအိမ်နဲ့ဟိုဘာလဲဝေးတဲ့ခါကျစိတ်နဲ့တက်နေရတော့သူမှစတက်စကူးဖြစ်တဲ့ဆိုတော့သူအဲ့ဒါမျိုးအာဆာလေးဖြစ်တဲ့ဒါမှမဟုတ်ရှင်လဲဟိုလုံညာတဲ့လူနာတွေအဲ့ဒါမျိုးဆိုရှင်တော့ခုကကြာတော့စတက်အာဆာလေးဖြစ်တဲ့ဟုတ်ကဲ့ဆရာကြီးနောက်ဒီရေခဲရေတောက်တာမျိုးတို့အဲ့
ောင်းရောင်းနေဖြစ်စေအတောင်ရောင်းနေဖြစ်စေအားလုံးချစ်တယ်ဒီကလေးတော့မတည့်နေမှာနော်ကိုယ်ဆန်းစစ်ဖြစ်တာကိုဒီကလေးကိုလေဒါမှမဟုတ်ရှင်ကိုကဒီရေကလေးကိုဆန်းစစ်လို့ဖြစ်ဘူးအာဒီမရောင်းတက်တဲ့လူကတော့ဒီကလေးတော့ဘာမှဖြစ်ပါဘူးဟိုအာဒီရောင်းတက်တဲ့လူကဘာဖြစ်နေလဲဆိုတော့အာဒီကိုကြည့်လိုက်လို့ရှင်ချိန်လေးရှိတယ်ခွက်လေးရှိတယ်နောက်တစ်ခုကအရာလေးရှိတယ်အဲ့အရာလေးချိန်လေးခွက်လေးဒီဟိုပါတော့အရင်တုန်းကသူကခဏခဏအာဒီပြည့်တယ်ပြီးတော့ပေါက်ပြီးတော့လေအဲ့ချိန်လေးအဲ့ချိန်လေးဒီမှာအစာဟောင်းနေဝင်ပြီးတော့တခါကျညှစ်ထုတ်ရှင်အနံ့လေးထွက်တတ်တယ်လေအဲ့အဲ့လိုမျိုးဖြစ်တတ်တဲ့လူကတော့အမြဲတမ်းကိုယ်နဲ့မတည့်တဲ့အစာပေါ့နော်ဒီကဲယူမှမဟုတ်တချို့မတည့်တဲ့အစာရှိတယ်နောက်တချို့စီကြုံမုတ်တို့တချို့အချို့များတဲ့အစာတို့တချို့စီမတည့်တော့အဲ့ဒါကိုယ်နဲ့မတည့်တဲ့အစာတော့ရှောင်ရမယ်အဲ့မရှောင်လို့ရှင်တော့အာဒီခါကပူရောင်တတ်တယ်ပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကကင်ဆာနဲ့ပတ်သက်လို့ဆရာကြီးခါခွဲနေတဲ့နေသားဆိုရင
်ကင်ဆာကတော့နည်းနည်းကြီးကြည့်တာလေတချို့ကင်ဆာတွေကတော့ဖြစ်တဲ့နေရာပေါ်မူပြီးတော့မနာတတ်ဘူးကြာတချို့ကင်ဆာတွေကျတော့ရှာရင်းပိုင်းကင်ဆာတွေကရမ်းနာတယ်ကြာဒါကြောင့်မလို့လေတချို့တွေကတော့မနာလို့ရှိရင်ဟိုကင်ဆာနာလို့ရှိရင်ကင်ဆာမဟုတ်ဆိုတော့အဲ့လိုဒါလိုက်တော့ခွဲလို့မရဘူးဒီအကောင်မှလေဒါကြောင့်မလို့ကင်ဆာကလည်းအနာအထဲမှာဖြစ်နေပြီးတော့အဲ့ကင်ဆာကသူစားဝါးတဲ့နေရာပေါ်မူတည်ပြီးတော့တချို့နေရာမှာကျတော့ nerve ending တွေကိုစားဝါး nerve ending တွေက exclude သွားတယ်ဖြစ်တော့ရှင်အဲ့ဒါကိုယ်ချီတန်းနဲ့ကရောင်းနာရတာရှာရင်းပိုင်းကကင်ဆာကြီးကြတော့လေဘိုးအဆောင်မျိုးမရဘူးအရနာပါပဲရှာလို့တန်းတော့နာရတယ
်ဟုတ်ကဲ့ဆရာကြီးဒီကာဝင်နေတဲ့နေသားတော့ခက်တာပေါ့ဆရာနော်ကင်ဆာအတွက်ကြတော့
အော်ကင်ဆာအတွက်ကြတော့ကျွန်တော်တို့ကအဲ့ဒီ detection ပေါ့နော်အစစပြုခြင်းပြီးတယ်ဆိုရင်ကျွန်တော်တို့အကားကယူပြီး stage 1လောက်တူလောက်ဆိုရင်ဆာဂျီလုပ်လို့ရတယ်လေအဲ့လိုမျိုးကတော့ကောင်းပါပဲကင်ဆာကိုကာဝင်နိုင်ဖို့ကတော့အာဂုံထဲမှာရှာကင်ဆာတွေကြတော့အများဖြင့်အရက်မတောင်းနဲ့ဆေးရည်မတောင်းနဲ့ကုန်းစားနဲ့ပါးစပ်ကိုလေအာဂုံလေတသက်ရှင်ရှင်ထားမယ်ဆိုရင်တော့အကောက်ကိုရည်ရွယ်ပါပဲအဲ့လိုမျိုးဖြစ်ခဲ့ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့ကျမကြီးကနာကိုနားဆင်ကြရတာဖြစ်ပါတယ်ထိုင်းရင်သတင်းအစီအစဉ်ကိုတင်ဆက်ခင်မှာဥောက်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါပြီးပါကျွေးမီဒေါ်လာတန်ပေါင်း 1,000 ကျော်ရှိတာကိုအတိုးပေးနိုင်ဖို့ပြန်ဆက်နိုင်ဖို့ NLD ဆိုရကချိုးပန်းနေပုံနဲ့တရုတ်ကျွေးမီဖြစ်စည်းတဲ့နိုင်ငံတွေအကြောင်းဥောက်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူဒီတစ်ပတ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြမပြာအကျွေးနွန်ထဲမှာနေနေတဲ့အတွက်အကျွေးနွန်ကိုပယ်ရှားပြီးအကျွေးဖိစီးမှုမရှိအောင်အတန်တန်ကြိုးစားနေရတယ်လို့စီမံကိန်းနဲ့ဗန္ဒိုင်းဝန်ကြီးဦးစိုးဝင်းကလွန်ခဲ့တဲ့ဒီဇင်ဘာလတရက်နေ့ကရန်ကုန်မှာကျင်းပတဲ့မြမကုံသွေးရေးပွဲတော်မှာပြောသွားပါတယ်ပြပကျွေးမီဒေါ်လာတန်ပေါင်း 1,000 ကျော်ရှိတာကိုပြည်သူ့ငွေစည်းရုံးကော်မတီအစဉ်ခါစားမှာပေါ်ပြကြောင်းသိရပါတယ်ဒီတော့တွင်ဒေါ်လာငွေတန်ဖိုးတက်နေပြီးကျငွေတန်ဖိုးကျဆင်းနေတာကြောင့်ဆန့်ရမယ့်အကျွေးပမာဏဟာ90ရာခိုင်နှုန်းလောက်တိုးပွားလာသလိုဖြစ်နေပါသေး။နိုင်ငံခြားချင်းငွေနဲ့အကောင့်တွေပေါ်တဲ့စီမံကိန်းတွေမပြီးမပြတ်မအောင်မမြင်ဖြစ်နေရင်အကျွေးနွန်ထဲမှာနေနေအောင်ပါပဲလို့ဝန်ကြီးဦးစိုးဝင်းကပြောသွားပါသေး။နိုင်ငံခြားကျွေးမီဒေါ်လာတန်1,000ကျော်တဲမှာတရုတ်ကိုပြန်ဆက်ရမှာကတန်4,000ကျော်ဖြစ်ပါသေး။တရုတ်အကျွေး69ရာခိုင်နှုန်းဟာစီအစိုးရလက်ထက်ကအတိုးလေးသတ္တမ900ရာခိုင်နှုန်းနဲ့ ချေယူထားတဲ့ငွေတွေဖြစ်ပြီးအခုပြန်ဆက်ရမယ်အချိန်ရောက်နေပါပြီ။ပြည်ပချင်းငွေထဲမှာတရုတ်ရဲ့ချင်းငွေဟာအတိုးအများဆုံးဖြစ်နေတဲ့အတွက်တရုတ်အကျွေးကိုအများဆုံးပြန်ဆက်ဖို့လွှတ်တော်ပါဆွေးနွေးကြပါသည်။
ငွေကြေးတဲ့အခါမှာတရုတ်ဟာစီးပွားရေးဥတည်ချက်သာမကပဲနိုင်ငံရေးရည်ရွယ်ချက်ကိုပါထည့်သွင်းစဉ်းစားတယ်လို့သုံးသပ်ကြပါတယ်။အကျွေးပြန်ဆက်နိုင်မဲ့အလားအလာနည်းပေမဲ့သဘာဝတယံဇာတကျွယ်ဝတဲ့နိုင်ငံဆိုရင်တရုတ်ကငွေထုတ်ချေးဖို့အသင့်ပဲလို့ဆိုပါတယ်။တရုတ်ရဲ့ရန်ဝန်လမ်းကြောင်းစီမံကိန်းမှာပါဝင်နေတဲ့နိုင်ငံပေါင်း68နိုင်ငံမှာ23နိုင်ငံဟာတရုတ်ကျွေးမီဖီစီးတဲ့ဒဏ်ကိုခံနေရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ16ရက်နေ့ထုတ်Nikkei Asian Review မှာဖော်ပြပါတယ်။စီအစိုးရချေးယူခဲ့တဲ့တရုတ်ကျွေးမီဟာ NLD အရသာတစ်ပိုင်းအစိုးရဖြည့်ရှင်းရမယ့်ပြဿနာလို့ဖြစ်နေပါတယ်။စီအစိုးရခွင့်ပြုချက်နဲ့တိစောက်ခဲ့တဲ့မြစ်ဆုံဆယ်မှာတရုတ်ကဒေါ်လာတန်း800ရင်းနှီးထားတာကိုအရင်ရောအတိုးပါပြန်ဆက်ရမယ့်ပြဿနာကိုလည်းဖြည့်ရှင်းဖို့လိုပါတယ
်။နိုင်ငံခြားကျွေးမီအလွန်များလာတာဟာတိုင်းပြည်စီးပွားရေးထိခိုက်နိုင်တယ်လို့ယုံကြည်ကြပါသည်။အကျွေးစုပြုံလာတဲ့အခြေအနေကိုမရောက်ဘဲဂတိပေးထားတဲ့အတိုင်းအတုံးမှန်မှန်ဆက်နိုင်ရင်ကျွေးဆက်နိုင်ရည်ရှိတယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကသတ်မှတ်ထားပါတယ်။နိုင်ငံခြားကျွေးမီဟာနိုင်ငံခြားပို့ကုန်တန်ဖိုးနဲ့တူညီလာပြီးတိုင်းပြည်အသင့်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းဖြစ်လာရင်ကျွေးပြည်စည်းမှုရှိလာပြီလို့ဆိုပါပဲ။မြန်မာရဲ့နိုင်ငံခြားကျွေးမီဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့16ရာခိုင်နှုန်းသာရှိနေပြီးကျွေးမီစုစုပေါင်းကတော့တိုင်းပြည်အသင်းထုတ်လုပ်မှုရဲ့35ရာခိုင်နှုန်းရှိနေတဲ့အတွက်ကျွေးပြည်စည်းမှု debt distress ဖြစ်နိုင်တဲ့အခြေအနေမရှိဘူးလို့ IMF ငွေကြေးရန်ပုံငွေအဖွဲ့ကသုံးသပ်ပါတယ
်။ဝင်ငွေနည်းတဲ့နိုင်ငံတရာကျော်ဟာတရုတ်စီကငွေကြေးထားပါတယ်။ပြန်မဆက်နိုင်ရင်တရုတ်ကဘယ်လိုလုပ်မယ်ဆိုတာကိုတော့မခံမနိုင်သေးပါဘူး။ငွေမရရင်ပစ္စည်းသို့မဟုတ်အခွင့်အရေးကိုယူမဲ့သဘောရှိပါတယ်။တိရီလင်ကအစိုးရရဲ့ဟမ်ဘန်တိုတာစိတ်ကန်းစီမံကိန်းကိုတရုတ်ချင်းငွေနဲ့တိစောက်ပြီးစီးပွားရေးတွက်ချေမကိုက်ပဲအကျွေးထူလာလို့စိတ်ကန်းတစ်ခုလုံးတရုတ်လက်ထဲထိုးအပ်လိုက်ရပါတယ်။ဒီစိတ်ကန်းကိုတရုတ်က96နှစ်ချုပ်ကန်ခွင့်ရသွားပါတယ်။တဘာဝတယံဇာတမရှိပဲလူဦးရေတသန်းမပြည့်တဲ့ဂျီဘိုတီနိုင်ငံလေးကိုတရုတ်ကဒေါ်လာငွေတန်းထောင်ချီထုတ်ချေးပြီးစစ်စကန်းတီဆောက်ခွင့်ရသွားပါတယ်။အာဖရိကအရှေ့ပိုင်းအီဒင်ပင်လယ်ကွေ့ကမဟာဗျူဟာကျတဲ့နေရာဖြစ်လို့တရုတ်အတွက်ငွေချေးရဂျိုနဲ့တယ်လို့သုံးသပ်ကြပါတယ
်။ပါကစ္စတန်တရုတ်စီးပွားရေးဇင်းကြံဟာမြန်မာအတွက်သင်္ကန်းစာကောင်တစ်ခုဖြစ်နိုင်ပါလေ။ဒေါ်လာတန်းထောင်ချီပြီးစခဲ့တဲ့ပါကစ္စတန်တရုတ်စီးပွားရေးဇင်းကြံဟာတန်း6000ကျော်အထိကုန်ကျသွားပါလေ။ဇင်းကြံရဲ့ပေါ်ချက်ဖြစ်တဲ့ဂွာဒါရင်းနဲ့စိတ်ကန်းကို2015မှာတရုတ်က43နှစ်ချုပ်ကန်ခွင့်ရရှိသွားပါတယ်။စစ်ကမ်းဝင်ငွေ90ရာခိုင်နှုန်းကိုတရုတ်ကရပါတယ်။ရှင်ချမ်းပြည်နယ်နဲ့ဆက်သွယ်တဲ့ဂွာဒါရင်းနဲ့စစ်ကမ်းဟာတရုတ်အတွက်အရေးပါတယ်လို့ယူနန်နဲ့ဆက်မဲ့ကြောက်ဖြူရင်းနဲ့စစ်ကမ်းဟာလည်းတရုတ်မဟာဗျူဟာမှာအလွန်အရေးကြီးပါတယ်။တရုတ်မြန်မာစီးပွားရေးဇင်းညာနဲ့ပိုးလမ်းမသည့်အစီအစဉ်ကြောင့်မြန်မာအစိုးရဟာတရုတ်ကျွေးမီပြည်လာတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့သုံးသပ်ကြပါသေး။စီမံကိန်းတွေကျေပြန့်လာလေလေအကျွေးတင်တဲ့ပမာဏလေးကြီးမားလာလေလေဖြစ်နိုင်ပါသေး။ဒါပေမဲ့တိုင်းပြည်ရဲ့နှစ်စဉ်အတင်ထုတ်လုပ်မှုဟာကျွေးတင်တဲ့နှုံးနဲ့မြင့်မားနေရင်တော့အကျွေးပြည်စည်းမှုကိုကြုံတွေ့ရဖွယ်အလားအလာမရှိပါဘူး။ပြည်ပကျွေးမီများလာပြီးမှအထုပ်ပေးဆက်နိုင်တဲ့အခြေအနေဖြစ်ပါတယ်။ကျွေးမဆက်နိုင်ရင်တော့ကျွေးရှင်လိုချင်တာကိုပေးရမယ့်အခြေအနေရောက်သွားနိုင်ပါတယ်ခင်ဗျာ။
ဒီမှာရေးသုံးသပ်ချက်စီစဉ်ကိုဥအောင်ခင်တဲ့သူကိုညာဝဲအောင်ကတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ
။တော်လာရှင်ရရှင်ကိုပိုင်ဥချုပ်ခွင့်ရဝဒေတာမှာငင်းငယ်ကြီးတိစောက်မှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွံ့ဖြိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွံ့ဖြိုးမှုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းငယ်ကြီးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလား။ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။
ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်။သောရရှင်နေနေနဲ့ကျွန်တော်ရဲ့တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။အခုတစ်ခါတော့နေသက်ဒေတာတွေမှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကိုပိုင်အုပ်ချုပ်ခွင့်ရဝါပြည်နယ်အဖြစ်သတ်မှတ်ပေးဖို့ရာသပံစူးစမ်းသွားမယ်လို့ငင်းချင်ရေးတည်ဆောက်မှု130ပြည့်အခမ်းအနားမှာ UWSA ကပြောဆိုခဲ့ပါတယ်။မြန်မာတပ်မတော်ကနေလက်နက်ကြီးပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြို့နယ်မှာချင်းမျိုးသမီးတွေတိတ်ဆုံးတန်ရာရခဲ့တဲ့အကြောင်းချင်းလူခွင့်ရေးအဖွဲ့ကနေတည်င်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့တဝယ်အထူးစီးပွားရေးဆောင်စီမံကိန်းအတွက်မြစ်တာမြို့နယ်တွေကထီခီလန်းကိုအစိမ့်မြင့်လုပ်ငန်းစတဲ့အကောင့်ထဲဖွင့်နေပြီဖြစ်တဲ့အပေါ်ဒေသခံတွေကစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကိုပိုင်အုပ်ချုပ်ခွင့်ရဝပြည်နယ်အဖြစ်သတ်မှတ်ပေးဖို့ရာသပံစူးစမ်းသွားမယ်လို့ဧပြီလ18ရက်နေ့မှာကြားရောက်တဲ့ဝပြည်နယ်ငင်းချမ်းရေးတည်ဆောက်မှု130ပြည့်အခမ်းအနားမှာ UWSA UWSP ကပြောပါတယ်။ UWSA အနေနဲ့လက်တစ်ဖက်ကငင်းချမ်းရေးဒီမိုကရေစီအလံကိုလွင့်ထူပြီးတခြားလက်တစ်ဖက်ကမိမိကိုယ်ကိုကာကွယ်ရေးအလံကိုလွင့်ထူကလက်ရှိအနေထားအခြေအနေကိုဆက်လက်စောင့်ထိန်းသွားမယ်လို့စစ်တင်ပရိချုပ်ဦးပေါယူချမ်းရဲ့မိန့်ခွန်းထံမှာဖော်ပြထားပါတယ်။ပန်ဆန်းမှာကျင်းပတဲ့ဝပြည်နယ်ငင်းချမ်းတိဆောက်မှု130ပြည့်အခမ်းအနားကိုတရုတ်နိုင်ငံမှအရှိတောင်အာရှအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်လည်းတက်ရောက်ခဲ့တဲ့အပြင်အစိုးရကိုယ်စားလှယ်များငင်းချမ်းကော်မရှင်မှတာဝန်ရှိသူများအပြည့်ရလက်မှတ်ရေးထိုးရေးအဖွဲ့မှခေါင်းဆောင်များနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC မှထိပ်သီးခေါင်းဆောင်များတက်ရောက်ခဲ့ကြပါတယ်။ဝဒေတာဟာအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့ဒေတာတစ်ခုအဖွဲ့စီတစ်ခုဖြစ်ပြီးတိတန့်ကိုပိုင်အုပ်ချုပ်မှုစနစ်မျိုးကိုရရှိထားတဲ့ဒေတာတစ်ခုဖြစ်တယ်လို့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းနာခေါင်းဆောင်တွေကပြောပါရယ်။နှစ်30ပြည့်အခမ်းအနားကိုလူဦးရေ1000ကျော်တက်ရောက်ခဲ့ကြပါရယ်
။ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ချေးရွာနီးမှာဧပြီလ12ရက်နေ့ကမြမသမတော်ကနေလက်နက်ကြီးပြခတ်မှုကြောင့်ရခိုင်မှနေထိုင်နေတဲ့အသက်88နှစ်အရွယ်ချင်းမျိုးသမီးကြီးတူကြီးစံထိမှန်တိတ်ဆုံးသွားပြီးသမီးဖြစ်သူလည်းတန်ရာရရှိခဲ့တယ်လို့ချင်းလူခွေးကြီးဘွဲ့ CHRO ကနေသတင်းထုတ်ပြန်ပါတယ်။အမ်းမြို့မှာတပ်ဆွဲထားတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံအမြောက်တပ်ကနေပြစ်ကတ်မှုကြောင့်အသက်88နှစ်အရွယ်သောပရုံဟာလက်နက်ကြီးထိမှန်တေဆုံးတာဖြစ်တယ်လို့သမီးဖြစ်သူအသက်40အရွယ်သောပါမယ်ကလည်းကြီးစံထိမှန်တဲ့တန်ရာနဲ့အမ်းပြည်သူစေယုံမှာစေဝါကုသခံယူနေရပါတယ်။အမ်းမြို့နယ်ကနေ -30 လောက်ဝေးတဲ့ဝါကြီးတောင်ကျေးရွာဟာအရှိုချင်းတိုင်းသားတွေအများဆုံးနေထိုင်ကြပြီးဒီဟုတ်ဆိုင်ခင်းကိုအဓိကလုပ်ကန်နေကြပါတယ်။
စင်အားတောင့်တင်းလို့အစိုးရဘက်ကလွမ်းမိုးနိုင်တာမျိုးမရှိတဲ့အပေါ်တခြားတိုင်းနာလက်နက်ကင်တွေကလည်းစင်အားကိုကြီးမားလောင်တိဆောက်ရမယ်ဆိုတဲ့အမြင်မျိုးရှိလာခဲ့ရင်ငင်းချမ်းရေးဟာပိုပြီးအလန့်ဝေးသွားနိုင်တယ်လို့ပန်ဆန်းမြို့မှာကျင်းပတဲ့ဝတီတငင်းချမ်းတိဆောက်မှုအနှစ်30ပြည့်အခမ်းအနားအတွင်းမွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်သာကတည်င်းထောက်တွေကိုပြောပါရယ်ဧပြီလ18ရက်နေ့ကကျင်းပတဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီစစ်ရေးပြပွဲမှာစစ်သားအင်အား9600လောက်ပါဝင်ပြီးအထူးတိုက်ခိုက်ရေးတပ်ခြေလျင်တပ်လက်နက်ကြီးတပ်ဝေဟင်ပစ်ပခုံးထမ်းလက်နက်အတွဲလိုက်ပစ်တဲ့လက်နက်တန်းချက်ကာဖြိုလက်နက်တွေလည်းပါဝင်ပါတယ် UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တဲ့နှစ်30အတွင်းမှာတိုက်ပွဲကြီးကြီးမားမားမရှိခဲ့သလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေထက်မှလည်းအင်အားအတောင့်တင်းဆုံးအဖွဲ့ဖြစ်ပါတယ်
ဒီခိုင်းပြည်နယ်မြောက်ဦးမြို့နယ်ဘောင်းတော့ကျေးရွာကိုအစိုးရတပ်ကနေပြစ်ခတ်ခဲ့တဲ့အတွက်အသက်60ကျော်ကျေးရွာသားဒုတိဆုံးပြီးတူးမာတော့တန်ရပြင်းထန်ရရှိတဲ့အတွက်စစ်တွေစေယုံမှာစေဝါကူတာခံရရပါတယ်။ဧပြီလ17ရက်နေ့ည9:00နာရီကျော်ကရွာနယ်ကနေတဲ့အမှတ်300ရာခုနှစ်ဆယ်တိုင်ငါပြစ်ခတ်တဲ့အတွက်အခုလိုတိဆုံးခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။တမရတော်တရေမှပြန်ကြားရေး ဒီလိုမျိုးနဲ့မှာကိုရပိုင်းတွင်ရခိုင်တပ်တော်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ကတိုက်လျင်တွေရဟယင်တွေနဲ့ပုံကျဲတိုက်ခတ်မှုတွေလည်းရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာဘီယာဆိုင်ပိုင်ရှင်တရက်ခံရွာတားဆိုင်လျောင်းဆိုင်ဆိုသူကိုနယ်မြေခံ KIA ရဲ့ဖွဲ့ကနေရှေ့ရကြဖမ်းဆီးသွားခဲ့ပြီးတဲ့နောက်ပြန်လည်လွတ်ပေးခဲ့ပါတယ်။ဧပြီလ10ရက်နေ့မှာအဖမ်းခံရသူတွေရဲ့ဆွေမျိုးတွေကနေ
လုံချုပ်ရေးအထူးတတိထားရတဲ့မြို့တစ်မြို့ဖြစ်ကြောင်းလဲမူဆယ်တည်တံ့ခံတွေကပြောဆိုနေကြပါတယ်။မိုးပြင်းနယ်မော်လမြိုင်မြို့နယ်မှာပြည်နယ်အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနအစတုံးလုံးရဲ့ညွန်ကြားရေးမှူးဦးမျိုးစောဝင်းရနေအိမ်ဖောက်ထွင်းခံခဲ့ရပြီးရွှေတယ်ပြည်စည်းနဲ့ငွေဆက်ကူတန်ဖိုးကြက်သိန်း400ခွန်းဆယ်ခန့်ပျောက်ဆုံးခဲ့ပါတယ်။မော်လမြိုင်မြို့တောင်ယူဇန်လမ်းမှာနေထ ဒီကနေ့ကျွန်တော်တို့လိုပါရီမျိုးသူမျိုးသားအားလုံးကတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ။ဒီဝေးမြန်မာပိုင်းအသံလွှင့်အစီအစဉ်ကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။ဒီပြည့်စင်ကိုနေဖောက်ထွင်းမှုဥပဒေအရမှုပုံရဲစခန်းမှာအမှုဖွင့်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တဝက်အထူးစီးပွားရေးဆိုစီမံကိန်းအတွက်တနင်္လာနေ့တိုင်းတဝက်ခရိုင်မြစ်တာမြို့နယ်တွေကတီကီလန်းကိုအဆင့်မြင့်လုပ်ငန်းစဉ်တွင်2019ခရိုင်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အမည်ရဲ့စူးစီးချက်ကို909အင်္ဂါနေ့တင်ဆက်ပေးထားပါတယ်။
စီမံကိန်းတွေစတင်တော့မယ်ဆိုတဲ့သတင်းကဒေသခံတွေအတွက်ထိတ်သန့်လိုက်ဖြစ်စီပြီးမိခွန်ပေါင်းများစွာနဲ့စိုးရိမ်နေကြရပြီလို့တနင်္လာနေ့တိုင်းဒေသကြီးမြစ်တာမြို့နယ်ကလက်ကြီးကျေးရွာကဒေသခံဦးရဲအောင်ကအခုလိုပြောပါရယ်။တမယိုးကြဆိုလို့ရှိရင်လမ်းဖောက်လာတာမကောင်းဘူးလားမင်းကောင်းတယ်ပဲပြောကြမှာ။တမယိုးကြမိခွန်တို့ကပဲဒါမဲ့ဒီလမ်းဖောက်လိုက်လို့ရလာမဲ့အကျိုးများဟာပဲစီကိုသွားနေလဲဆ
ဒီမြေဒီဥယျာဉ်တွေကိုဦးလေးတို့စိမ့်လာပြီးဦးလေးတို့အလောက်ကန်ရဘဲကိုရောက်သွားမလဲဒီစီမံကိန်းအတွက်တိရခဏတွေကိုချပြတာမျိုးမတွေ့ရသေးဘူးလို့အထူးစီးပွားရေးဆိုလေ့လာစောင့်ကြည့်ရေးဖွဲ့ကစောင့်ကဲတို့ကဆိုပါတယ်ဘုရားတောင်းဝင်ပြီးတော့လုပ်တယ်လို့ကျွန်တော်ကမှတ်မိကြည့်လိုက်တဲ့အချိန်ကျတော့သူတို့ကပြောတယ်အဓိကကတော့အခုဒီဆောက်လုပ်ရေးပေါ့ဆောက်လုပ်ရေးဝင်ကြီးဌာနနဲ့လုပ်တ
Lanshi goza konoma she liare, tiki langaro, tining an net away two si wa yisungu set with hare lama ji pibare. Natasa tonguniga yasain tagere, taway two si wa yisung si mangingu. Natasa gugunia dream, pianesarin domes with a three triple labina. Akuni feva ilaga sabi, tiki langu semi budwe, time your man nganga, tawin shi durigani, satin lila ni jaraba. Taway si wa yisung si manginaga, samu song si mangi. ยินเนสไกซีมังเกนเนี่ยล้ําบ้านสู่ไปแล้วอดีตต้องบ้านชินไปบาระล้ําซีมังเกนเจ้าเมตตาญุ่นน่ะแท้ก็เจ้าว่าสังงายาก็อุ้ยินตะชุเนี่ยลูเนเองตะชุที่กันหมู่ผิดบัวบีย่อจีเนี่ยปัตตะไปแล้วปิดูฤทธิ์ที่กันนี่น่ะหมู่ไม่ใช่อ๋อลุส่งตัวมาผิดเด้อลูตะเนนไดดันธีราจีสุยะซีมังเกนเนี่ยปานายีวนจีก็2018คุณนี้ตรงอ่ะเปล่าสู่ทาบาระปีกระ2018คุณนี้ซีมังเกนสะติ่งฉิ่งตรงอ่ะนี่
ဒီကနေ့အချိန်ထိဒေတာခံတွေတောင်းဆိုထားတဲ့ဥယျာဉ်ခြံမြေရောကြီးကိစ္စမြေယာဧကလွှဲမမှုတွေကိုဖြေရှင်းပေးဖို့မြန်မာအစိုးရနဲ့ထိုင်းအီတလီယန်ကုမ္ပဏီတို့ကိုတောင်းဆိုခဲ့တာဒီကနေ့ထိတော့ဖြေရှင်းပေးတာမျိုးမရှိခဲ့ပါဘူးဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်မြို့နယ်မှာရှိတဲ့တီကျစောက်မီသွေး 300ရေးတာမကကျမရေးပါထိခိုက်လာစီတာကြောင့် Akulum, you send up your gangway yara pit de loop, your suit jabare, di a jango, nam home gane, suzi, din set tabare.
Shambi Tang Bain Tang Ji Kayan, Pin Long Mune, Anita Washi, Loiko, In Li Tang Ji on Bam, Pin Long Mune, Riga Dida Kan Lutune, the Bawapa Wenjin, Tain Tain Lunge Apwe, Gunheng Foundation, MATA, Mata Foundation Apwe, Bupang in Anatang Joha, Di Jami Dwe Sayone, Jami Dwe Mango Aloma Shijang, Sanjin Sandap Yaka Jarab Jabare, Nima Alliance for Transparency and Accountability, MATA, Ga Usang Sanap Yadu Uang Jo Moga, Sanap Yaya.
เจ้าเย็นกูอคุโลပြောပါတယ်ဒီကြီးချောင်မီသွေးတုံးလက်စစ်တာအပိစိတ်ုံဟာဒီတရက်ကိုတန်ရင်နဲ့ထောင်ချောင်မီသွေးတန်ရင်နဲ့ထောင်မရှိဘူးလေအဲ့ဒီကစွပြစ်တဲ့ပြားတွေကိုဒါစီးမဲ့ကမ်းမဲ့ပြစ်စလက်ခတ်တွေကြည့်တယ်ကြည့်တဲ့အခါမှာကြီးတွေမှာအစိတ်တွေနေတယ်ကျွန်တော်တို့တွေးရှိချက်အရဆိုလို့ရှိရင်တော့ဒီစက်သုံးနေရာမှာစက်နေနေရာကလူတွေတောက်သုံးမှုမပြောနဲ့သုံးဆွဲဖို့တောင်မှမသိတော့ เอเบรลังงานนี้ก็ได้ขันลูทูนทางข้างหาเป็นล้อมยุสายเบี้ยช่างงานในจอมิตรีสยองจีสีดานล้านชาวบีจอมิตรีด้วยเนี่ยสยองอารมณ์ไม่ใช่จังสานะทุกพอแค่จะรับเฉพาะเลยดีเจจอมิตรีสยองเนี่ยจอมิตรีด้วยไม้หน่วยเจ้าและด้วยตบาวัดที่แค่เจ้าสีมูเรโกมาทากาเสด็จดังเกาหลีอสิงหันซาทุกอย่างทาราสีจังสายตู้กับอคุโลเปียวบาร์เลยกูมาบ้าปมวันจินที่เคยโดนจีถอยยิ้มยิ้มเนี่ยขันชาวเดออุตส่าห์เลยสีเดบ่
เป็นน้องนั่นเส้นนั้นเนี่ยสวยตีชาเลยจนเราเดี๋ยวต้องยิ้มเนี่ยสวยตัวโตลูกคันตลอดชีวิตเลยเนี่ยบ่ดีเจจะมีด้วยแต่อาเป้ใส่ยองหาแต่ละเดือนลูทุกอาจารย์ใจสั่นใจกังกว่าตาเจ้าณท้องสั่นเล็กคนเนี่ยมาเล็บปั้มมุขิตาอย่าใส่ทวีณท้องสั่งงาคนเนี่ยจะรอใส่ยองเปลี่ยนเล็บไปเยอะด้วยเดี๋ยวในงานวูชีหัวกว้างอิเล็กทริกเป่าว่าอินจิเนียริงคอมมูนีเนี่ยสวยอารมณ์ยินนิ่มยาวนานมุสัยยาตบอดุนิมุสาโชและมาเยทุกเฮบ ကိုပိုင်အောက်ချုပ်ခွင့်ရဝပြင်းတဲ့အဖြစ်သတ်မှတ်ပေးဖို့ရတပ်ပန်စူးစမ်းသွားမယ်လို့ဧပြီလ၁၉ရက်နေ့မှာကြားရောက်တဲ့ငင်းကြိုင်တိဆောက်မှုနဲ့30ပြည့်အခမ်းအနားမှာ UWSE ကပြောဆိုလိုက်ပါတယ်မြန်မာသမ္မတရောကလက်နက်ကြီးပြစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြို့နယ်ဝကြီးတောင်ကျေးရွာအနီးမှာချင်းအမျိုးသမီးကြီးတဦးကြီးစံထိမှန်တေဆုံးသွားပြီးတမီးဖြစ်သူလည်းဒဏ်ရာရရှိခဲ
င်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ပရောရှင်နေကူနားဆင်ကြရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။
တောက်စချအမေရိကန်သမ္မတရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရန့်ရဲ့စီးရင်ဖွင့်တဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုရှိမှရှိဒုစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းမှုတွေကိုသမ္မတကဂျောင်းဝန်ဆွတ်ဖက်တဲ့ထောက်ထားမတွေ့ရကြောင်းရှင်းနေချုပ်ဝီလျံဘာကပြောလိုက်ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝန်ဆွတ်ဖက်မှုနဲ့ပတ်သက်လို့ဒုစုံစမ်းစစ်ဆေးမှုရဲ့အသေးစိတ်စစ်ဆေးမှုတွေမှာတွေ့ရှိခဲ့ပေမဲ့သမ္မတရဲ့စီးရင်ဖွင့်တဲ့တော့ပတ်သက်မှုမရှိခဲ့တဲ့အကြောင်းဆာမျက်နှာ400နေပါရှိတဲ့စီးရင်ခန်းစာကိုတိပြတ်ထားပြီးကွန်ဂရက်စ်လွှတ်တော်နဲ့အများပြည်သူသိနိုင်အောင်ထုတ်ပြန်မှုနိုင်ပိုင်းအလို့မှာပဲဒိန်းတောက်တင်နဲ့တွေ့ဆုံရမှာရှင်းနေချုပ်ကပြောဆိုလိုက်တာပါမြောက်ကိုရီးယားနဲ့အမေရိကန်တို့ကြားနျူကလ িয়ার ဆွေးနွေးပွဲတွေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဆက်လက်မပါဝင်တော့ဘူးမြောက်ကိုရီးယားကတောင်းဆိုလိုက်ပါတယ်သူအစားပုံမကယူဆိုင်ရှိပြီးရင်းချက်တဲ့သူနဲ့ဆက်ဆံလုပ်ဖို့လိုလားတဲ့ကြောင်းမြောက်ကိုရီးယားကပြောဆိုလိုက်တာပါတချိန်ထဲမှာပဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမော်စကိုမြို့မှာအခုလနောက်မှတွေ့ဆုံမှာဖြစ်တဲ့ကြောင်းကြည်ရုရှားဆွေးကဒီနေ့ပဲကြေညာလိုက်ပါတယ်မြန်မာနိုင်ငံကချင်းပြည်နယ်မြစ်စုံဒေသမှာတရုတ်နိုင်ငံကတိစောက်ဖို့စီစဉ်နေတဲ့မြစ်စုံရေကာတာစီမံကိန်းကိုဖျက်သိမ်းမှုမြန်မာနိုင်ငံကကက်သရစ်ခရီးယာရဟန်းမတ်ချားစ်ပိုကတိုက်တွန်းလိုက်ပါတယ်စီမံကိန်းဖျက်သိမ်းရေးမြန်မာထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်တို့ပြင်တရုတ်သမ္မတရှီရှင်းဖျင်တို့ကိုပါတိုက်တွန်းပြောဆိုလိုက်တာပါ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လွှင့်ရမှုကကိုဇော်ဝင်းလိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zonnet ဖြစ်ပါတယ်။ VOA American အတန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတူမီတာ 19.25 30မိနစ်နဲ့လိုင်းလံမီတာ 190 လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.